ဆီးရီးယားနိုင်ငံမှာဖေဗရီလတုန်းကအပြစ်ရသဘောတူညီမှုရခဲ့ပြီးတဲ့နောက်မှာခဏတာငြိမ်းချမ်းမှုရခဲ့ပေမဲ့အခုဆီးရီးယားရဲ့အခြေအနေဟာတိတ်ကိုဆိုးဝါးနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတောက်ကြံနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်နဲ့ရုရှားတို့ဟာပိုးပြီးရေရှည်တည်ထောင်နိုင်မဲ့သဘောတူညီချက်အစ်တစ်ခုရဖို့အရေးပိုးပြီးနှိစက်လာပြီလို့ပြောပါတယ်။ဂျနီဗာမှာရုရှားနိုင်ငံခြားရေးဝန်ကြီးဆိုင်ကီလက်ဖရော့ဖ်နဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောကြားလိုက်တာပါ။နိုင်ငံခြားရေးဝန်ကြီးနှစ်ဦးဟာစစ်ရေးပူးပေါင်းဆောင်ရွက်နိုင်ရင်နဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုချေမှုန်းနိုင်ဖို့အတွက်အချက်လက်မျှဝေရေးအတွက်ဖြေရှာဖို့ကြိုးစားနေကြတာဖြစ်ပါတယ်။ February လုံးကရရှိခဲ့တဲ့သဘောတူညီချက်နောက်ပိုင်းဆီးရီးယားတွေအတွက်တင်းငင်အေးချမ်းမှုတွေရခဲ့ပေမဲ့အပြစ်ရရေးသဘောတူညီချက်ဟာမျှော်လင့်ထားတယ်လို့မဟုတ်ဘဲကျိုးပြက်ချိန်မှာတော့တင်းငင်မှုတွေပျောက်ကွယ်ခဲ့ရတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။ဆီးရီးယားပြည်ရင်းစစ်အဖြေရှာရေးမှာစစ်ရေးနဲ့မဖြေရှင်းနိုင်ကြောင်းနှစ်ဖက်သဘောတူညီမှုရခဲ့ကြောင်းနဲ့ပြီးခဲ့တဲ့သတင်းပတ်တွေတွင်ဆွေးနွေးမှုတွေဟာမျှတာပြီးအပြုသဘောဆောင်ပါတယ်လို့ပြောပါတယ်။အဖွဲ့ရကြနဲ့နဲ့ရှမ်းရှမ်းမယုံမကြည်ဖြစ်နေတာတွေကြော်လွှားနိုင်ဖို့အတွက်ကျန်းနေတဲ့ဤပညာပိုင်းဆိုင်ရာပြဿနာတွေကိုလာမယ့်ရက်အနည်းငယ်အတွင်းမှာပဲပြေလည်အောင်လှုပ်ဆောင်နေပါတယ်လို့လည်းပြောပါတယ်။နိုင်ငံရေးအဖြေမရှာဘဲတိုက်ခိုက်နေမှုတွေအဆုံးသတ်နိုင်မှာမဟုတ်ဘဲနိုင်ငံရေးအဖြေရှာမှုကသာဆီးရီးယားပြည်သူတွေရပ်တင်တဲ့ငြိမ်းချမ်းရေးလုံခြုံရေးနဲ့ပုံမှန်နေထားကိုရောက်နိုင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်ပါတယ်လို့ဝန်ကြီးကယ်ရီကပြောပါတယ်။